ဧပြီလတွင်ကျင်းပဖို့မှန်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို23ရာစုပြင်လုံညီလာခံစရုပ်သအကျင့်ကျင်းပဖို့ထပ်မံရွှေ့ဆိုင်းလိုက်တဲ့အကြောင်းတင်ဆက်ပေးသွားမှာပါ2020ခုနှစ်ပရမလီလာပဖြစ်တဲ့ဧပြီလအတွင်းမှာပြည်ထောင်စုငင်းချမ်းရေးညီလာခံခေါ်23ရာစုပင်လုံးစရုပ်ကကျင်းအစည်းအဝေးကျင်းပဖို့အစိုးရနဲ့အပြည့်ရတိုင်းသားလက်နက်ကန်ကောင်းဆောင်တွေသဘောတူညီထားကြပြီးမဲ့လဲ COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့အချိန်တွေကြောင့်ကျင်းပဖို့ရက်ရွှေ့ဆိုင်ခဲ့တယ်လို့ပို့မြူရာလူမျိုးရေးဖွဲ့ချုပ်နိုင်ရကဘူမူကြီးခေါ်ကကပြောပါတယ်
2020ရဲ့ပထမလီလာပမှာကျင်းပအဆုံးဖြတ်တာပေါ့မမျော်လို့ပဲနဲ့ကပကတ်ရောဂါဝင်လာတော့အခုမှားနာပေါ့ဗျာဒီရလေးလာပါပေါ့အတွင်းမှာပြောင်းပြေးသားမယ်ဆိုတော့အများဆုံးဖြစ်နိုင်အောင်ပေါ့ဒီရလေးလာပါကမေ၊ဇွန်၊ဇူလိုင်၊ဩဂတ်ပေါ့ဗျာဩဂတ်မှာတန်ရင်မှာဖြစ်နိုင်အောင်ပြေးသားမယ်ဆိုတော့အပြည့်အစုံမျိုးလည်းရှိပါ
ပြီးခဲ့တဲ့ဇန်နဝါရီလကအစိုးရကိုယ်စားလှယ်ဖွဲ့နဲ့အပြည့်ရတိုင်းတာလက်နက်ကိုင်ဆိုင်ဖွဲ့တို့အပါအဝင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစရေးသဘောတူညီစာချုပ် NCA အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းစည်းဝေး GICM မှာဧပြီလအတွင်း23ရက်စုပြည်လုံးညီလာခံစရုပ်သားချင်းကျင်းပဖို့ဆုံးဖြတ်ခဲ့ပေမဲ့လက်ရှိကတ်ရောဂါအခြေအနေကြောင့်ရွက်ရှိဆိုင်လိုက်ရတာပါမြန်မာငင်းချမ်းရေးကော်မရှင်ဖွဲ့အကြံပေးပုဂ္ဂိုလ်ဦးလှောက်မောင်ရွှေကတော့23ရာစုပင်လုံညီလာခံစရုပ်သားချင်းကျင်းပဖို့ရက်သေးသေးကြက်ကြမတတ်မှတ်နိုင်သေးပေမဲ့ကျင်းပနိုင်အောင်ပြင်ဆင်နေတယ်လို့ဆိုပါတယ
်။ဒီလိုတွေကတော့ဒီညီလာခံလို့ကိုယ်အတွက်ကျွတ်တဲ့လက်မှုတွေကိုတင်ကြရမှာပဲလေ။အခုနားလည်းတော့မေလ၄ရက်နေ့မှာသူတို့လည်းအွန်လိုင်းမှာသူတို့ရှိနေတယ်ပြီးရင်အစိုးရကလည်းရှိနေတယ်။အဲ့ဒါဒီနော်ဆက်ပြီးတော့ဒီအဆင့်လိုက်တွေပုံစံပေါ်မှာရှိတယ်။ဒီလားလုပ်ဖို့တော့2020တည်းရရှိနေတဲ့ဆက်ဥစ္စာတွေဆက်တော့လုပ်နေတယ်။ဒါပေမဲ့ကျော်လို့ရှိနေတော့ကိုဗစ်ကလာဖြစ်နေတဲ့အတွက်ရက်တွေပေါ်လို့တော့ဒီ GDP စီးရဲ GDP ရုပ်ပါလေ။ဒါတော့ပြည်စစ်တက်မှာဖြစ်တယ်လေ။ဘုန်းချီရတာပြည်စစ်နေရခြင်းနဲ့ပြည်နေရ
ဒီဧပြီလ22ရက်နေ့မှာလည်းအပြည့်အစုံသားလက်နက်ကိုင်ဖွဲ့ဆွဲဖွဲ့ရဲ့ကိုယ်စားလှယ်တွေကလည်းအွန်လိုင်းကနေတဆင့်အစည်းအဝေးကျင်းပခဲ့ရမှာလာမယ့်2020ခုနှစ်ဒုတိယလေးလပပင်လုံစည်းဝေးမှာတင်ပြနိုင်ဖို့အတွက်ဖက်ဒရယ်အခြေခံမူပုံသဘောတူညီချက်တွေကိုဆွေးနွေးခဲ့တယ်လို့ဘူမူကြီးခေါ်ကကပြောပါရယ်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံက23ရာစုပင်လုံညီလာခံမှာလက်ရှိမြန်မာစစ်သားနဲ့စစ်ရေးအသင်းမှနေစေအေရခိုင်လက်နက်ကိုင်ဖွဲ့ TNL တန်းပလောင်တပ်ဖွဲ့နဲ့ကိုကတာဖွဲ့တို့ပါဝင်ဖို့ဟာမသေးရသေးပါဘူးအထူးသဖြင့်မြန်မာအစိုးရကနေမတရားသိမ်းတဲ့အကြမ်းဖက်ပွဲလို့သတ်မှတ်ထားတဲ့ AA ပါဝင်ဖို့ဟာပုံပြီးတော့ခက်ခဲနေပါတယ်။ဘူမူကြီးခေါဥကာကတော့လက်ရှိကာလမှာစစ်ရေးကိုရပ်ဆိုင်းပြီးနိုင်ငံရေးတွေးဆမှုအပိုင်းကိုအားစိုက်သင့်တယ်လို့အကြံပြုထားပါတယ်
။ချိန်မီရရကိုပုံသတ်မဲ့ကြေနာဒီချိန်ကစစ်ရေးကိုခဏချူလာပြီးတော့နိုင်ငံရေးကိုပိုအားစိုက်ရမယ့်ချိန်တော့ကျွန်တော်တို့တော့ယူဆလာဘူး။ဒီတော့လည်းပဲဒီခေါ်တီတိုင်းခေါင်းဆောင်တိုင်းကဒီကိုပိုင်းကြီးဆွမ်းတူရှိတယ်ဆိုတော့ကျွန်တော်တို့လည်းဝေဖန်တုံ့ပြန်ခြင်းမလုပ်ချင်ပါဘူး။ဟိုပတ်ဝန်းကျင်ပတ်သက်မှုကိုတော့ဒီကောင်းဆောင်တွေထပ်ပြီးစဉ်းစားတဲ့နယ်လို့တော့အကြံပြုချင်တာပါဗျာ
။ပြီးခဲ့တဲ့2018ခုနှစ်မှာကျင်းပခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံးတတိယကြိမ်စီဝေးပြည်တနောက်မှာငင်းချမ်းရေးညီလာခံဟာတနစ်ကြော်ကြာကျန်းနာခဲ့ရပါတယ်။ NCA သဘောတူညီချက်ရပြည်ထောင်စုငင်းချမ်းရေးညီလာခံကိုနှစ်နှစ်တကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့ပြည်ထောင်စုကခွဲမဆွဲရေးဆိုတာနဲ့သမ္မတတော်တခုတည်းဖြည့်ရည်မှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့တာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယကြိမ်စီဝေးကူတာနောက်ဆုံးကျင်းပနိုင်ခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။